Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50 လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းတော်ရရှိတွေနားဆင်ကြရမယ့်သတင်းတွေထဲမှာတော့ယူကရိန်းအရှေ့ပိုင်းမှာရုရှားတို့ထပ်ပြီးတော့တိုက်ခိုက်နေပါတယ်ဆီးရီးယားမှာတာဝန်ယူခဲ့တဲ့ရုရှားဗိုလ်ချုပ်ကြီးကိုယူကရိန်းကိုပြောင်းရွှေ့ဖို့ပြင်ဆင်နေပါတယ်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်မှာခိုးလုံနေကြတဲ့မြန်မာတွေကိုအတိအမှတ်ပြုကပ်ပြားတွေထုတ်ပေးဖို့ပြည်နယ်အာဏာပိုင်တို့စီစဉ်နေပါတယ်။နောက်အိန္ဒိယမှာပဲပေ60ရှိတဲ့တန်တရာကြီးကိုခိုးသွွားသူတွေကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေရပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှာတင်ပြမယ်သတင်းဆောင်ပါတယ်မှာတော
့ He said top priority of that is to get the silencing of the guns in those cities with Mariupol being the worst affected those cities where
Ukraine မှာအပြစ်ခတ်ရစဲရေးအတွက်ကုလသမဂ္ဂကတောင်းဆိုထားတဲ့အကြောင်းအပါဝင် Ukraine ဆိုင်ရာသတင်းဆောင်မတွေနဲ့အတူမြန်မာပါဝင်တဲ့အာဆီယံနဲ့တရုတ်ချာကုန်သွယ်ရေးတိုးလာတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ခဏရီတင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ခပေးစာသတင်းတွေတဲ့ကတုတ်တက်နဲ့ထူးခြားစံပြသတင်းများအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ဥကျော်စံသားတို့ချီညာပေးကြပါအောင်ရှင်
။ရုရှားတပ်တွေဝင်တိုက်နေတဲ့ယူကရိန်းအရှေ့ဘက်ကလူဟန်စ်ဒေသကနေအချိန်မနှောင်းခင်ဘေးလွယာကိုထွက်သွားကြဖို့ဒေသခံအရာရှိတွေပန်ကြားနေချိန်မှာပဲရုရှားတပ်တွေကတနင်္ဂနွေနေ့မှာအဲ့ဒီဒေသကစာတင်ကျောင်းတစ်ကျောင်းနဲ့လူနေအဆောက်အဦတွေကိုပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ Severodonetsk ကလူနေတိုက်ခန်းတွေ၃ခုမီးလောင်ပျက်စီးခဲ့ရတယ်လို့အဲ့ဒီကတက်ကြီးကြီးရနှစ်ခုမှာနေထိုင်သူတွေကိုတော့ဘေးလွယာကယ်ထုတ်နိုင်ခဲ့ကြောင်းနဲ့တေဆုံးထိခိုက်မှုတော့မရှိခဲ့ဘူးလို့လူဟန့်စ်အုပ်ချုပ်ရေးမှူးရှာဟီဟေဒေးကပြောပါတယ်ယူကရိန်းတောင်ပိုင်းကဒနီပရိုမြို့အုပ်ချုပ်ရေးမှူးကလည်းရုရှားတပ်တွေဟာသူတို့ဒေတာတလွာပစ်မှတ်ထားတိုက်ခိုက်နေကြောင်းနဲ့တဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒေတာကန်တွေဘေးလွယာရှောင်ပြေးနိုင်တဲ့လမ်းကြောင်းအစ်စ်တွေကိုယူကရိန်းအစိုးရအရာရှိတွေနဲ့ယထာပို့ဆောင်ရေးဌာနကနေကြေညာခဲ့ပါတယ်ဒါပေမဲ့အရှေ့ပိုင်းကခရမာတော့စ်ဘူတာမှာတောက်ကြံတွေကလူ52ဦးတေဆုံးခဲ့ရတဲ့ရုရှားရဲ့မစ္စိုင်းလုံးပစ်ခတ်တိုက်ခိုက်မှုကြောင့်တချို့ကဒီလိုရထားလမ်းကြောင်းကနေထွက်ပြေးဖို့အတွက်ကြောက်နေကြတာပါယူကရိန်းမြောက်ပိုင်းမှာရှိတဲ့မြို့တော်ကီယက်ကိုရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ဟာရုရှားရဲ့ဆုတ်ခွာသွားတဲ့နေရာတွေကိုစနေနေ့ကလှည့်လည်ကြည့်ရှုခဲ့ကြပါတယ်ယူကရိန်းသမ္မတနဲ့တွေ့ဆုံပြောကြားပြီးမှတော့ဗြိတိန်ဝန်ကြီးချုပ်ကယူကရိန်းအတွက်စစ်လက်နက်ပစ္စည်းအကူအညီတွေကိုထပ်တိုးပေးခဲ့တာဖြစ်ပါတယ်။ယူကရိန်းကိုအမြန်သိမ်းပိုက်မဲ့ရုရှားရဲ့အစီအစဉ်အထမမြောက်ဖဲဖြစ်နေတဲ့အတွက်ယူကရိန်းအရှေ့ဘက်ကိုဆက်ပြီးတိုက်ခိုက်ဖို့တပ်မှူးတစ်တယောက်ကိုရုရှားကခန့်အပ်ဖို့ပြင်နေပါတယ်။အသစ်ခန့်အပ်ဖို့အတွက်ရာထားသူဟာဆီးရီးယားနဲ့တခြားစစ်မဲ့ဖြစ်ပွားတဲ့ဒေသတွေမှာအရက်သားတွေပေါ်မှာရရဆက်ဆက်နှိမ်နှင်းသူလို့တတ်မှတ်တာခံရတဲ့အသက်60အရွယ်ဝါရင်ရုရှားဗိုလ်ချုပ်ကြီးအလက်ဇန်ဒရာဒေဗော်နီကော့ဖ်ဖြစ်ကြောင်းအမေရိကန်အရာရှိတွေကတနင်္ဂနွေနေ့မှာပြောပါတယ်။သူဟာဆီးရီးယားသမ္မတဘက်ရှာ-အဆတ်ရဲ့တပ်တွေကိုပံ့ပိုးပေးဖို့အတွက်2015မှာဆီးရီးယားကိုဆစ်လွတ်တာခံခဲ့ရပြီးအဲဒီမှာရှိတဲ့ရုရှားတပ်တွေကိုတစ်နှစ်ကြာဦးဆောင်ခဲ့တာဖြစ်ပါတယ်။ဆီးရီးယားမှာသူ့တာဝန်ထမ်းဆောင်မှုအတွက်ရုရှားတရားကောင်ဖြစ်သတ်မှတ်တာခံခဲ့ရတယ်လို့လက်ရှိမှာတော့ရုရှားတောင်ပိုင်းစစ်ဒေသတပ်မှုဖြစ်နေတာဝန်ထမ်းဆောင်နေသူပါဆီးရီးယားမှာသူတာဝန်ထမ်းဆောင်ကုတ်ကဲနေချိန်မှာဆီးရီးယားသမ္မတကိုဖြုတ်ချဖို့အတွက်စ조사သူတွေကိုဟန့်တားဖို့အရက်သားတွေနေထိုင်ရာနေရာနဲ့ဆေးရုံတွေကိုရုရှားတပ်တွေကဘုံကျဲတိုက်ခိုက်တယ်လို့ဆွဆွဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံမှာဖြစ်ပြီးအိန္ဒိယအနေနဲ့ရုရှားစီကလောင်စာဆွင့်တွုံးမြင့်ဝယ်ယူတာတွေမလုပ်ဖို့ရှင်းရှင်းလင်းလင်းပြောကြမှာဖြစ်ကြောင်းသမ္မတအင်ဗျူကပြောပါတယ်။ယူကရိန်းမှာရုရှားဆင်နွှဲနေတဲ့ရက်စက်တဲ့စစ်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်တွေအပြင်စစ်ပွဲကြောင့်က ကမ္ဘာဆန္ဒရိတ်ခါဖြည့်ဆွန်းမှုနဲ့လူသုံးကုန်ပစ္စည်းစီမတိမငိမ့်ဖြစ်လာမှုရောဝါရည်နဲ့ပတ်သက်ပြီးအိန္ဒိယနဲ့အနီးကတိုင်ပင်ဆွေးနွေးမှုတွေကိုသမ္မတဘိုင်ဒန်ကဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတအင်ဂျီပြောခွင့်ရဂျန်ဆာကီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မကြာသေးခင်ကမှအိန္ဒိယကိုတွားရောက်ခဲ့တဲ့နိုင်ငံတကာစီးပွားရေးဆိုင်ရာအမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဒီလက်ဆင်းကလည်းအိန္ဒိယကရုရှားစီကနေစွန့်ရင်တင်သွင်းတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတတ်မှတ်မှုတစ်စုံတစ်ရာချထားမှာမဟုတ်ပေမဲ့အလျင်အမြန်တိုးမြှင့်ဝယ်ယူတာမျိုးကိုတော့မဖြစ်စေချင်ဘူးလို့ပြောပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တဲ့ February လကုန်ပိုင်းကစပြီးအနောက်နိုင်ငံတွေကရုရှားကုမ္ပဏီတွေပေါ်မှာအရေးယူဒဏ်ခတ်ခဲ့တဲ့နောက်ရုရှားကသူ့ရေနံရောင်းစည်းအကြီးအကျယ်ချပေးတာကြောင့်အိန္ဒိယကရေနံစိမ်းစီပေါင်း73သန်းထက်မနည်းဝယ်ယူခဲ့တာပါ။ပြီးခဲ့တဲ့နှစ်ကတော့တစ်နှစ်လုံးမှာရေနံစိမ်းစီပေါင်း16သန်းလောက်ပဲဝယ်ယူခဲ့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။လာမယ့်တနင်္ဂနွေ April 18ရက်နေ့မှာကြာရောက်မယ်ခရစ်တော်ထမြောက်တဲ့ Easter ပွဲတော်ထိမ့်မှန်တဲ့ Ukraine မှာအပြစ်ခတ်ရက်စဲဖို့ပိုဟမ်မင်းကြီး Francis ကပွဲတော်အကျိုးတနင်္ဂနွေ Palm Sunday ဝတ်ပြုဆုတောင်းပွဲမှာပန်ကြားလိုက်ပါတယ်။
Nulla è impossibile a Dio. Anche far cessare una guerra.
ရက်ဆက်တဲ့ဆုလိုက်ပြောလိုက်တပ်ဖြတ်မှုတွေနဲ့အကာအကွယ်မဲ့အရတားတွေပေါ်မှာကြမ်းကြုတ်ရက်ဆက်စွာကျူးလွန်တာတွေကိုမြင်နေရတာဖြစ်ပြီးဒီစစ်ပွဲရက်ဆဲစေဖို့အတွက်လက်နက်တွေမကိုင်းအောင်ဖျားသခင်စီမှာဆူတောင်းချပါစို့လို့ပုပ်ယဟန်မင်းကြီးကမိန့်ကြားခဲ့တာပါလက်နက်တွေချပြီး Easter အပြစ်ခတ်ရက်ဆက်ရေးစတင်ကြဖို့ဗက်တီကန်နန်တော်စိန့်ပီတာရှင်ပြန်ကတောင်းနဲ့ချီတဲ့ဝတ်ပြုသူတွေရှေ့မှာမိန့်ကြားခဲ့ပါတယ်။ဒါအပြင်ငင်းချမ်းရေးနဲ့စစ်မှန်တဲ့ညှိနှိုင်းမှုရရေးအတွက်အပြစ်ရဖို့ပန်ကြားခဲ့တာပါ။ယူကရိန်းမှာထိုးစစ်စတင်ခြင်းကလေးကရုရှားနဲ့ပတ်သက်ပြီးဝတ်ပြုဆုတောင်းချိန်မှာသာပုံဟန်မင်းကြီးကပြောကြားခဲ့တာပါ။ဒါပေမဲ့လည်းတိုက်ရိုက်ပြောဆိုလို့မရှိပဲကျူးကျော်မှုရန်လိုမှုဆိုတဲ့အသုံးနှုံးတွေနဲ့သာရုရှားကိုရည်ညွှန်းနေရှိပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကတော့ယူကရိန်းကဘူချာမြို့အစုလိုက်အသက်ခံမှုကိုပုံယဟန်မင်းကြီးကရှုံချပြီးအဲ့ဒီမြို့ကပို့ပေးတဲ့ယူကရိန်းအလံကိုနန်းရှုံဂုံပြုခဲ့တာဖြစ်ပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာခိုးလှုံနေကြတဲ့မြန်မာနိုင်ငံသားတွေအတွက်စာနာမှုအရအစည်းအမှတ်ပြုကပ်ပြားထုတ်ပေးဖို့ပြည်နယ်အာဏာပိုင်တွေကအစီအစဉ်နေကြပါတယ်။2021 February မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ခိုးလှုံလာသူမြန်မာတွေအတွက်အခုလိုစီစဉ်တာဖြစ်ကြောင်းအိန္ဒိယနိုင်ငံ PTI သတင်းဌာနကဖော်ပြပါရယ်ဒီအစည်းအမှတ်ပြုကပ်ပြားဟာမီဇိုရမ်ပြည်နယ်အတွင်းမှာသာတရားဝင်မှာဖြစ်တယ်လို့ PTI ဌာနဝန်ထမ်းတူကပြောပါရယ်မြန်မာဒုက္ခသည်16,000ခန့်ကိုအစည်းအမှတ်ပြုကပ်ပြားထုတ်ပေးဖို့စီစဉ်နေပြီလို့ပြည်နယ် PTI ဝန်ကြီးဌာနက January 30ရက်နေ့မှာပြောကြားခဲ့ပေမဲ့ COVID ကာယရောဂါကြောင့်နှောင့်နှေးခဲ့ရတာဖြစ်ပြီးအခုတော့မီဇိုရမ်ပြည်နယ်အိုင်ဇောမှာဒီပတ်အတွင်းမှာပဲစတင်စီစဉ်သွားမယ်လို့ဆိုပါရယ်မီဇိုရမ်ပြည်နယ်မှာခိုးလုံနေကြတဲ့မြန်မာတွေအထက်လွှတ်တော်အမတ်20ကျော်ပါဝင်တယ်လို့လည်းပြည်နယ်အရာရှိတွေကပြောပါတယ်မြန်မာနဲ့သီရိလင်္ကာသဘုံအုပ်စုတွေအတွက်လက်နက်ဝယ်ယူရာမှာပါဝင်ပတ်သက်နေတဲ့ဆိုရဲဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့ထိုင်းလူမျိုး3ဦးရဲ့ပြစ်မှုမှတ်တမ်းတွေကိုထိုင်းရဲတွေအသေးစိတ်စစ်ဆေးနေပါတယ်သူတို့3ဦးနဲ့ဂျပန်ရာဇဝတ်ကိုင်းခေါင်းဆောင်တာကေရှိအဘီရှာဝါရိုတနင်္လာအင်္ဂါနေ့တွေကမူရစေလက်နက်မောင်းကိုမှုငွေမဲခွာရမှုစွဲချက်တွေနဲ့နယူးယောက်ရဲကဖမ်းဆီးခဲ့တယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကပြောထားတာပါဒီလိုရော2019လောက်ကစလို့အမေရိကန်မူရနေနေဒီအကစုံစမ်းစစ်ဆေးခဲ့တာဖြစ်ပြီးမြန်မာနိုင်ငံ UWSA ဝတ်တဖွဲ့စီကဟေရိုအင်းဘင်းဖြူနဲ့မက်သမ်ဖက်တမင်းဆေးပြားအမြောက်အများကိုလျှို့ဝှက်ကိုယ်စားလှယ်စီရအောင်ပေးဖို့စီစဉ်မှုနဲ့ဆွဆဲထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဂျပန်လူမျိုးအေဗီရှာဝါဟာဆိုရင်မောင်းပြန်စနတ်တွေဒုံကျည်တွေဆက်စနတ်တွေမြေပြင်ကဝေဟင်ပစ်ဒုံကျည်တွေကိုသရီလင်္ကာလွတ်မြောက်ရေးတမီလ်အီလန်ခေါ်တမီချာနဲ့မြန်မာနိုင်ငံက KNU SSA UWSA တို့အတွက်ဝယ်ယူဖို့စီစဉ်ရှာဖွေနေတယ်လို့လည်းပဲဘန်ကောက်ပို့စ်သတင်းစာကဖော်ပြပါရယ် ထိုင်းလူမျိုးသုံးရာနှစ်ဦးဟာဆိုရင် DEA မှာထွက်ဆိုခဲ့သလိုထိုင်းစစ်တပ်ကအရာရှိကြီးတွေဖြစ်တယ်ဆိုတာမဟုတ်မမှန်ဘူးလို့လည်းထိုင်းကာကွယ်ရေးဝန်ကြီးဌာနကညှင်းဆန်ထားပါတယ်။ပါကစ္စတန်နိုင်ငံမှာ၄နှစ်နီးပါးအုပ်စိုးခဲ့တဲ့အီမရန်ခန်ခေါင်းဆောင်ရဲ့ညွန်ပေါင်းအစိုးရဟာအယုံကြည်မရှိအဆိုရှုံးနိမ့်သွားပြီးတဲ့နောက်တရက်အကြာမှာပဲအတိုက်ခံခေါင်းဆောင်ရှေဗတ်ရှရီဖ်ကိုဝန်ကြီးအဖြစ်မဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။အမတ်ဦးရဲ့342ဦးပါဝင်တဲ့အမျိုးသားလွှတ်တော်ခေါ်ပါလီမန်အောက်လွှတ်တော်မှာတနင်္ဂနွေနေ့ကတင်သွင်းခဲ့တဲ့အီမရန်ခန်အပေါ်အယုံကြည်မရှိအဆိုဟာလိုအပ်တဲ့မဲအရေးအတွက်ထက်နှစ်မဲအစား184မဲနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်။အခုခါမှာတော့အသက်80အရွယ်အတိုက်ခံခေါင်းဆောင်ရှရီဖ်ဟာပါကစ္စတန်ရဲ့ဝန်ကြီးချုပ်အဖြစ်အရွေးခံရတော့မယ်လို့လူအများအပြားကယူဆထားကြပါတယ်။အီမရန်ခန်ဟာပါကစ္စတန်နိုင်ငံမှာအယုံကြည်မရှိအဆိုနဲ့ထုတ်ပယ်ခြင်းခံရတဲ့ပထမအဦးဆုံးဝန်ကြီးချုပ်ဖြစ်ပါတယ်။1948ခုနှစ်ပါကစ္စတန်နိုင်ငံစတင်ထူထောင်ခြင်းကစပြီးဒီမိုကရေစီနည်းအရရွေးကောက်ခံရတဲ့ဘယ်ဝန်ကြီးချုပ်ကမှသက်တမ်း၅နှစ်အပြည့်အဝထမ်းဆောင်ခဲ့ရတာမျိုးမရှိသေးပါဘူး။တနင်္ဂနွေနေ့နောက်ပိုင်းမှာတော့မစ္စတာခန်ရဲ့ပါတီကိုထောက်ခံသူထောင်ပေါင်းများစွာတို့ဟာမြို့တော်အစ္စလာမဘတ်အပါအဝင်မြို့ကြီးအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အီမရန်ခန်ကိုဝေဖန်သူတွေကတော့သူဟာပါကစ္စတန်စစ်တပ်ရဲ့အကူအညီနဲ့အာဏာရရှိလာခဲ့တာဖြစ်ပြီးလုံခြုံရေးရာထူးခံထားမှုနဲ့နိုင်ငံခြားရေးမူဝါဒတွေမှာသဘောထားကွဲလွဲတဲ့အတွက်စစ်တပ်ရဲ့ထောက်ခံမှုဆုံးရှုံးခဲ့ရပြီးအတိုက်ခံတွေကဖြုတ်ချဖို့အခြေအနေဖြစ်လာတယ်လို့ဆိုကြပါတယ်။ပေ60ခန်းစီလျားတဲ့သန္တရာကြီးတစ်ခုကိုဖြိုဖျက်ခိုးယူပြီးရောင်းစားခဲ့ဟန်ရှိရဲ့လူတစုကိုအိန္ဒိယနိုင်ငံရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။အိန္ဒိယအရှေ့ပိုင်းဘီဟာပြည်နယ်မှာဆယ်မြောင်းဝန်ထမ်းတွေလိုဟန်ဆောင်ထားတဲ့သခိုးတွေကသံပြက်ကရိယာတွေမြေကော်စက်ကြီးတွေကိုအသုံးပြုပြီးတော့အမီယာမာကြီးရွာကသန္တရာဟောင်းကြီးကိုဖြိုဖျက်ပြီးခိုးယူသွားခဲ့ကြတာဖြစ်ပါတယ်။သံတို့သံစာရောင်းချမှုဟာအိန္ဒိယနိုင်ငံမှာအများအစွန်းကြီးမားတဲ့စီးပွားရေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ဟိုလွန်ခဲ့တဲ့နှစ်ပေါင်း30ရွာကဆောက်လုပ်ခဲ့တဲ့အဲ့ဒီတံတားဟောင်းကိုဖြိုဖျက်ပေးဖို့ဒေသခံတွေကဆယ်မြောင်းအာဏာပိုင်တွေစီတင်ပြထားတာဖြစ်တယ်လို့လည်းရဲအရာရှိတွေကပြောကြပါတယ်။ရန်ရာကြီးတွေသံဖြတ်ကိရိယာတွေကိုကန့်ဆောင်ထားတဲ့လူတွေဟာပြီးခဲ့တဲ့နှစ်ရက်လောက်ကနေ့လယ်ပိုင်းအချိန်မှာဒီတံတားကိုလာပြီးဖြိုဖျက်ခဲ့ကြတာပါ။ဆယ်မြောင်းဌာနကသူတို့ကိုကန့်ရန်ထားတဲ့အတွက်လာရောက်ဖြိုဖျက်ရတာဖြစ်တယ်လို့ပြောကြောင်းမျက်မြင်ရသတူကပြောပြပါရတယ်။ဒီမှုကိုကင်တွယ်ရတဲ့ရဲအရာရှိစူဘတ်ကူမာကတော့တရားဖြတ်တဲ့အထက်ကလူတချို့ကိုဖော်ထုတ်နိုင်ခဲ့ပြီးကြံတချို့ကိုစုံစမ်းဆဲဖြစ်တယ်လို့ဆိုပါတယ်။သူတို့ကိုပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတရားခိုးယူမှုတို့အတွက်အရေးယူသောမှာဖြစ်တယ်လို့လည်းပြောထားပါရခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ညင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။မကြာခင်မှာတော့ဒီမြန်မာပါဝင်တဲ့အာဆီယံနိုင်ငံတွေနဲ့တရုတ်ချကုန်သွယ်ရေးတိုးလာတဲ့အကြောင်းကိုတင်ပြပေးမှာပါ။အခုရင်ဆုံးတော့ယူကရိန်းစစ်ရေးဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။စစ်တမ်းခံရတဲ့ယူကရိန်းမှာရုရှားတပ်တွေဝန်းရံပိတ်ဆို့ခံထားတဲ့ဒေသတွေကိုလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်ဖို့နဲ့ပိတ်မိနေတဲ့အရက်သားတွေထွက်ခွာဖို့ဒေသအလိုက်အပြစ်ခတ်ရစဲရေးလုပ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကတောင်းဆိုပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားပါတယ်ကိုဇော်မှုကျော်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ရသက်တပ်တဲတုံးကကုလသမဂ္ဂတာဝန်ရှိသူမာတင်ဂရစ်ဖစ်ဟာယူကရိန်းမှာဖြစ်နိုင်ခြေရှိတဲ့လူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရစဲရေးအတွက်ရုရှားနိုင်ငံဂျာယေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကူညီထောက်ပံ့ရေးဆိုင်ရာဒုတိယအတွင်းရေးမှူးချုပ်မာတင်ဂရစ်ဖစ်ဟာဧပြီလ4ရက်နေ့တနင်္လာနေ့ကမော်စကိုမြို့မှာရုရှားနိုင်ငံဂျာယေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲဒီနောက်ယူကရိန်းကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်။Griffith ကအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့သူ့အနေနဲ့ဒီတွစ်ဆုံဆွေးနွေးမှုဟာအတော်အချိန်ကြာလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တစ်ခုရဲ့အစပထမပဲဖြစ်တယ်လို့ရှုမြင်ကြောင်းလူသားချင်းစာနာမှုဆိုင်ရာဌာနပြောရေးဆိုခွင့်ရှိသူ Jens Leaki ကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။ဒါအပြင်နှစ်ဖက်တိုက်ခိုက်နေတဲ့ရုရှားနဲ့ Ukraine အကြားဒေသအလိုက်အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိဖို့ဟာအလွန်အရေးကြီးတယ်လို့ Griffith ကယူဆကြောင်းပြောရေးဆိုခွင့်ရှိသူ လီယာခီကပြောဆိုပါတယ
် He said top priority of that is to get
မရီဦးဘိုလ်လိုစစ်တမ်းအစိုးဆုံးခန်းစားရတဲ့မြို့ကြီးတွေမှာအပြစ်ခတ်ရက်စဲရေးလုပ်နိုင်ဖို့ကနံပါတ်1ဦးစားပေးဖြစ်ပါတယ်အဲ့ဒီလိုမြို့ကြီးတွေမှာပြိမိနေတဲ့ရဲသားတွေကိုသူတို့သဘောဆန္ဒလျောက်ထွက်ခွာခွင့်ပြုပြီးသူတို့ရွေးချယ်တဲ့နေရာတွေကိုပို့ပေးနိုင်ဖို့နဲ့အဲ့ဒီမြို့ကြီးတွေကိုလိုအပ်တဲ့အကူအညီတွေပို့ပေးခွင့်ပြုဖို့ပါ
လွန်ခဲ့တဲ့တလခွဲလောက်ကရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်ချိန်ကလေးကမရီဦးပိုမြို့မှာနေထိုင်တဲ့အရသာပြည်သူတွေဟာရုရှားတပ်တွေဝိုင်းရံပိတ်ဆို့တာကိုခံနေရတာပါသူတို့မြို့ဟာရုရှားကဘုံကျဲတိုက်ခိုက်တာကြောင့်ကျင်းမွားပျက်စီးသွားပြီးသူတို့ဟာမြေအောက်ဘုံခုကျင်းနေတဲ့မှာပုံအောင်နေကြရတာပါစာနာမှုဆိုင်ရာအကြီးအကဲ Griffiths ကယူကရိန်းကိုသွားရောက်ခဲ့စဉ်ကစစ်ကြောင့်တည်ဆုံးမှုနဲ့ပျက်စီးမှုအတိုင်းအတာကိုမြို့တော်ကီယက်အနီးကဘူချာနဲ့အေပင်မြို့တွေမှာသူကိုယ်တိုင်မျက်ဝါးထင်ထင်တွေ့မြင်ခဲ့ရတယ်လို့လေယာခီကပြောဆိုပါတယ်ဒါအပြင်ဘူချာမြို့မှာရုရှားတပ်တွေကကျူးလွန်ခဲ့တာလို့စွပ်စွဲခံထားရတဲ့အလောင်းတွေကိုအစုလိုက်အပြုံလိုက်မြေမြုပ်ထားတာနဲ့ဒါဇင်နဲ့ချီတဲ့ရက်ကွက်တင်မှာပြိုကျနေတဲ့လူနေတိုက်တာအဆောက်အုံတွေကို graphic ကတွေ့မြင်ခဲ့ရပြီးအလွန်တုံလုံးချောက်ချားစရာမြင်ကွင်းတစ်ခုဖြစ်ကြောင်းနဲ့ဒါကိုစုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူလီယာခီကပြောဆိုပါတယ်ရုရှားတပ်တွေဟာမြို့တော်ကီယက်ကိုသိမ်းပိုက်နိုင်ခြင်းမရှိဘဲပြန်လည်စုခွာခဲ့ရပါတယ်သူတို့ရဲ့ဥတီချက်ပြောင်းသွားပြီးယူကရိန်းရှေ့ဘက်ခြမ်းကဒုံဘက်ဒေသကိုအဓိကထားတိုက်ခိုက်ပါတယ်။လူဟန့်နဲ့ဒုံနက်စ်ကိုပြောင်းလဲဥတီတိုက်ခိုက်နေတာကြောင့်အဲ့ဒီဒေသမှာလည်းမရီဥပိုလိုအခြေအနေမျိုးမဖြစ်ဖို့ကိုကုလသမဂ္ဂတာဝန်ရှိသူတွေကပြောလဲနေပါတယ
်။ people are still hunkered down in basements in Luhansk
Luhansk နဲ့ Donetsk အရသာပြည်သူတွေဟာလည်းမြေအောက်ခန်းတွေမှာပုန်းခိုနေရပါတယ်။နောက်တစ်ပတ်ထဲမှာကျွန်တော်တို့ရင်နှံအဲ့ဒီကိုသွားဖို့စီစဉ်နေပါတယ်။အဲ့ဒါဒီဖြစ်နိုင်မဖြစ်နိုင်ဆိုတာကတော့လုံုံရေးအခြေအနေပေါ်မူတည်နေပါတယ်။အဲ့ဒီကိုသွားလို့ရမယ်ဆိုရင်တော့ကျွန်တော်တို့သွားဖို့အစင်းနဲ့ပါပဲ
။လူဟန့်စ်နဲ့ဒုံနက်ကအရသာပြည်သူတွေဟာလည်းမြေအောက်ခန်းတွေမှာပုန်းခိုနေရပါတယ်။အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Griffiths ဟာရုရှားစကားပြောယူကရိန်းရှေ့ဘက်ခြမ်းဒေသမှာဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအလွန်စိတ်ပူနေပါတယ်။အပြစ်ကရစရေးနဲ့ပတ်သက်ပြီးအခြေအနေကောင်းတယ်လို့သူ့အနေနဲ့မမြင်မိကြောင်းယူကရိန်းကချက်ခွာချိန်မှာသတင်းတောက်တွေကိုပြောဆိုခဲ့တယ်လို့လူသားချင်းစာနာမှုဆိုင်ရာဌာနပြောရေးစကွင်းရှိသူလေယာခီကပြောဆိုခဲ့ပါတယ
်ကိုဇော်မူချော်ပြောပြပေးခဲ့တာပါရှင်ရုရှားတပ်တွေတလကြာဝိုင်းထားခဲ့ပြီးတဲ့နောက်ယူကရိန်းတပ်တွေကနိုင်ငံမြောက်ပိုင်းကချာနီဟက်မြို့ကိုပြန်လည်သိမ်းပိုက်ခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့တောက်ချန်လေးကရုရှားတပ်တွေကဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်လူတွေဒါဇင်အတော်များများသေဆုံးခဲ့ရတဲ့ဖြစ်စဉ်ကြောင့်လည်းချန်နီဟက်မြို့ကန်တွေရဲ့စိတ်ထဲမှာသူတို့မြို့ကိုလည်းထပ်မံတိုက်ခိုက်နိုင်တယ်လို့ယူဆနေကြပြီးစိတ်ချလက်ချမနေနိုင်ပဲစိုးရိမ်နေကြပါတယ်ဒီအချိန်ယူကရိန်းနိုင်ငံချန်နီဟက်မြို့ကနေ VOA သတင်းတောက်ဟက်တာမားရောက်သတင်းပေးပို့ထားပါတယ်ကိုခင်မောင်စုံမြင့်ကပြောပြပေးပါမယ်ရှင်
ရုရှားတပ်တွေတလရာကြာဝိုင်းထားတာခံရတဲ့ယူကရိန်းနိုင်ငံမြောက်ပိုင်းချာနီယီမြို့မှာအခုအခါမြို့ကန်တွေဟာရေအစားအစာကလေးငယ်တွေအတွက်ဒိုက်ပါနဲ့တခြားအခြေခံလိုအပ်နေတာကိုရရှိဖို့တန်းစီနေကြတာဖြစ်ပါတယ်။အဲဒီလိုအဝိုင်းခံရတဲ့ကာလတွေကဘုံအမြောက်ပစ်ခတ်တန်းတွေတနတ်တန်းတွေနဲ့ပောက်ကွဲမှုတွေဟာနေ့စဉ်နေ့တိုင်းဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မြုပ်ကန်လူဦးရေရဲ့ထွက်ဝက်ကြော်လောက်ဟာထွက်ပြေးကုန်ကြပြီးခုကန်စစ်မှမိမိသဘောဆန္ဒနဲ့ဝင်ရောက်တိုက်ခိုက်နေကြတဲ့ဒေသခံလူငယ်တွေအပါအဝင်လူရာပေါင်းများစွာလည်းတိုက်ဆုံကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးမြုပ်ကန်မိခင်တဦးကသူ့သားအကြောင်းကိုအခုလိုပြောပါတယ
်
ကျမသားဆိုရင်ဝမ်းပိုက်တစ်ခုလုံးမှရောခန္ဓာကိုယ်ရဲ့တခြားနေရာတွေမှာပါတနတ်ထံရတွေအပြည့်ပါပဲ။ဒါပေမဲ့သူကဆက်ပြီးတိုက်ပွဲဝင်သွားခဲ့ပါတယ်
အခုမြင်တွေ့နေရတဲ့ဆေးရုံမှာဆိုရင်ကျမ်းမာရေးဝန်ထမ်း၃ဘုံတဘုံဟာထွက်ပြေးကုန်ကြပါတယ်။ဒါမှမဟုတ်ပျောက်ဆုံးကုန်ကြပါပြီ။အလောင်းအလုံးဘလောက်ဆိုတာရေတွက်လို့မရနိုင်တဲ့အခြေအနေတွေကဆက်ပြီးတော့ကြာနေအောင်မှာပါလို့အဲ့ဒီဆေးရုံရဲ့ညွှန်ကြားရေးမှူးအန်ဒရီယိုဇေရင်ကိုကပြောပါတယ
်။ရှင်နီရိုဇီဘရနီဇဝါလေ
ဖြစ်စီခံရတဲ့လူနေရပ်ကွက်တွေကအများကြီးပဲပျက်စီးပုံတွေကိုမရှင်းလင်းနိုင်သေးဘူးမြို့အနီးအနားကကြီးရွာတွေမှာလည်းအပျက်အစီးတွေအများကြီးပါပဲ အဲ့ဒါတွေရဲ့အောက်မှာလူတွေအလောင်းတွေရှာတွေ့လိမ့်မယ်လို့ကျွန်တော်ထင်တယ်လူတွေအများအပြားကအင်ဒီရဲ့မြေအောက်ခန်းမှာပုန်းနေကြတာပ
ါပြီးခဲ့တဲ့သတင်းပတ်ကယူကရိန်းနိုင်ငံကီးပ်မြို့တော်ဒေသတဝိုက်ကမြို့တော်တော်များများနဲ့ကြေးရွာတွေကယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့ကြပါတယ်ရုရှားကတော့သူတို့တပ်ဖွဲ့တွေအနေနဲ့ယူကရိန်းနိုင်ငံအရှိပိုင်းကိုအဓိကထားထိန်းချုပ်ဖို့ရည်ရွယ်ထားတာကြောင့်ဖြစ်တယ်လို့အကြောင်းပြပါတယ်တဆက်တည်းမှာပဲရုရှားတပ်ဖွဲ့တွေအနေနဲ့အရက်သားတွေကိုတတ်ဖြတ်တာအမျိုးသမီးတွေကိုအရမပြုကျင့်တာတွေနဲ့လူရဲတာတွေစတဲ့စစ်ရာဇဝဲမှုဆိုင်ရာကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။အဲဒီလိုအရက်သားတွေပေါ်စစ်ရာဇဝဲမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်ဒီအားလုံးကိုတော့ရုရှားအစိုးရကအရင်ကတည်းကတိုင်းညှင်းပယ်ခဲ့ပါတယ်။အခုစစ်ပွဲမှာအသက်မသေးပဲကြံရွက်ခဲ့သူအများစုအနေနဲ့စားစရာ၊နေစရာအပါအဝင်ပိုင်ဆိုင်မှုတွေအားလုံးဘာဆိုဘာမှမရှိကြတော့ဘူးလို့ချာနီမြို့ကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလှုပ်ဆောင်နေတဲ့ Ipjin Kosi ကပြောပါတယ
်
ပြီးခဲ့တဲ့နှစ်ရက်လောက်ကဆိုရင်အမျိုးသမီးတယောက်ကငိုယိုပြီးပြောရှာတယ်သူတို့မှာရှိတဲ့မွေးမြူရေးခြံထဲမှာကြက်ငှက်ပေါင်း100ကျော်ဝက်၄កောင်နဲ့နွား3កောင်ကိုရုရှားတပ်ဖွဲ့တွေကအကုန်လုံးတပ်ဖြတ်ပစ်လိုက်ကြတယ်သူမှဘာမှကိုမကြံတော့ပါဘူ
းဒါပြင်ရုရှားတပ်ဖွဲ့တွေဝိုင်းထားတဲ့အနေအထားမှာစင်စင်ရဲရဲကြုံရတဲ့အခြေအနေတွေအနာတရရရှိတာတွေနဲ့အများအပြားအသက်ခံရတာတွေဟာကြံရှိနေကြတဲ့သူတွေအနေနဲ့တသက်လုံးတောင်မှစိတ်ဒဏ်ရာတွေအဖြစ်စွဲကြံနိုင်တယ်လို့အဲ့ဒီမြို့ကဆရာဝန်တဦးဖြစ်တဲ့အန်ဒရီလင့်ညက်ကပြောပါတယ
်ရပါရှာရှိုးဤ
ကျွန်တော်အမြင်အရကတော့ဒီမျိုးကလူတွေဟာအရင်ကတော့လုံခြုံမှုရှိတယ်လို့ဘယ်တော့မှမထင်ကြတော့ပဲနောက်ထပ်ဘာများဖြစ်လာအောင်မလဲဆိုပြီးစိတ်ထဲမှာထင်နေကြတယ်လို့ပဲမြင်မိပါတယ်ဒီစပွဲကြီးကတော့ကျွန်တော်ဘဝတွေကိုပြောင်းလဲလိုက်ကြပါပဲ
ပြီးခဲ့တဲ့တောက်ကြာနေ့ကနိုင်ငံအရှိပိုင်းကရမတိုရှ်မြို့ကမိယထားပူတာယုံတစ်ခုကိုဒုံးကျည်ဒဇင်ကြားရောက်ပောက်ကွဲပြီးလူဒါဇင်အတော်များများသေဆုံးခဲ့ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်ချာနီမြို့မှာအကြမ်းဖက်မှုတွေတိုးမြင့်လာမှဆိုးရိမ်နေကြတယ်လို့မြို့ကန်တွေကပြောဆိုကြပြီးနောက်ထပ်တိုက်ခိုက်ခံရတာတွေလည်းဖြစ်လာနိုင်သေးတယ်လို့ယူဆနေကြပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ပြပေးခဲ့တာပါရှင်အခုကတော့လက်နေကြီးအသုံးပြုမှုကိုဟန်တာထင်းချုပ်ရေးစူးစမ်းနေကြတဲ့အကြောင်းတင်ပြပါမယ်ပောက်ကွဲလွယ်ပြီးရက်သားပြည်သူတွေရဲ့အသက်တွေကိုသေစေနိုင်တဲ့လက်နေကြီးတွေအမြောက်အများလူနေထူရက်တဲ့မြို့ပြနဲ့ကြီးလက်တွေမှာအသုံးပြုတာကိုဟန်တာထင်းချုပ်နိုင်ရေးနိုင်ငံတကာသဘောတူညီချက်တည်းရဖို့ကုလသမဂ္ဂကဒီရက်ပိုင်းတည်းမှာပဲညှိနှိုင်းဆွေးနွေးနေကြပါတယ်ဂျီနီဘာကနေလီဆာရှလိုင်းသတင်းပေးပို့ပါတယ်ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်လက်နေကြီးတွေနဲ့မညာမတာပြစ်ခတ်ခဲ့လို့အကျိုးအပြတ်ပုံတွေသာကြံရိတ်ခဲ့တဲ့နောက်ဆုံးဖြစ်ရပ်တစ်ခုကိုပြပါဆိုရင်ယူကရိန်းနိုင်ငံကလူဦးရေထူထပ်တဲ့မရီယိုပိုမြို့မြင်ကွင်းပဲဖြစ်ပါတယ်။ယေမင်၊အီသီယိုပီးယား၊ဆီးရီးယားနိုင်ငံတွေကမြို့ရွာတွေမှာလည်းပုံကျဲတာအမြောက်နဲ့ပြစ်တိုက်ခိုက်တာတွေဆက်ရှိနေကြပါ။အကျိုးဆက်အဖြစ်လူနေရပ်ကွက်အဆောက်အုံတွေတုံးစားမရအောင်ပျက်စီးသွားသလိုအဲ့ဒီကလူမှုအဖွဲ့အစည်းလည်းလက်လံမထူနိုင်အောင်ကြုံရရပါတယ်။နိုင်ငံပေါင်း123နိုင်ငံမှာအလားတူဖြစ်ရမျိုးကြုံခဲ့ရတာကိုပြီးခဲ့တဲ့ဆယ်စုနှစ်ကျော်အတွင်းကောက်ခံရရှိတဲ့စီးရင်တွေမှာတွေ့ရပါတယ်။ International Network on Explosive Weapons INEW ကညွန်ပေါင်း NGO အဖွဲ့ပြောတာကလူနေထူထပ်တဲ့ဒေသမှာပောက်ကွဲလွယ်တဲ့လက်နက်တွေအသုံးပြုမှုကြောင့်နှစ်စဉ်လူတောင်းနဲ့ချီတေဆုံးဒါမှမဟုတ်ဒဏ်ရာရတာတွေရှိနေပါတယ်။အဲ့ဒီတဲက90ရာခိုင်နှုန်းဟာအရသားတွေဖြစ်တယ်လို့ဆိုပါတယ်။လေကြောင်းကဘုံကျဲတိုက်ခိုက်တာဒုံးကြီးကိုအတွဲလိုက်ပစ်တာဒုံးလက်နက်တွေမော်တာတွေနဲ့ပစ်ခတ်တာစတာတွေကိုထိန်းချုပ်တားမြစ်ဖို့လိုပြီးလို့ INEW အဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူး Laura Boylot ကပြောပါတယ်။အရသားတွေနဲ့ဆိုင်တဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမလုပ်ဖို့ကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေအရတားမြစ်ထားပြီးသားလို့ Violet ကပြောပါတယ်။အဲ့လိုအရဒေသမျိုးမှာလက်နက်ကြီးကိုတရားဝင်အသုံးပြုခွင့်မရှိဘူးလို့သူမကဆိုပါတယ်
။ But what we're seeing and finding is that too often warring parties are killing and injuring civilians.
ကျမတို့လက်ရှိကြုံနေရတာကစစ်ပွဲထဲမှာပါနေကြတဲ့တပ်ဖွဲ့တွေကခင်မမီတော့တဲ့လက်နက်ကြီးတွေနဲ့မြူရရီနဲ့တိုက်ခိုက်ရင်အရက်သားတွေတေဆုံးခံရတာမကြခဏကျုံလာရတာပါစစ်တေတာခြေပြန့်လာတာနဲ့အမျှမြို့ပြလိုနေရာမျိုးမှာလက်နက်ကြီးတွေတုံးပြီးတိုက်ခိုက်ကြတာကအရန်ကိုအန္တရာယ်များလွန်းပါတယ
်အေရှာဝအဖွဲ့ကပြည်ပခလိလာရေးသူတွေသည်ရစ်ချတ်ဝီယာဟာယူကရိန်းမြို့တော်ကီယက်မှာရောက်နေတာပါလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်လူနေရပ်ကွက်တွေဖုတ်ဖို့ကြေပျက်စီးကုန်တာကိုကိုယ်တိုင်မြင်တွေ့ခဲ့ရသူပါ အဲ့ဒီကလူမှုအတိုင်းဝိုင်းအတွက်နလန်ပြန်ထူနိုင်ဖို့မလွယ်အောင်ပျက်စီးဆုံးရှုံးမှုကြီးတယ်လို့သူကဆိုပါတယ
် They litter their impact areas with the remnants of their weapons and leave a deadly legacy.
တိုက်ပွဲနဲ့ဆိုင်တဲ့နေရာတွေမှာမကောက်ကွဲသေးတဲ့စစ်လက်နက်ပစ္စည်းတွေခြံကျက်ခြံထားခဲ့တာကသိမ်းဆုံးမဲ့အန္တရာယ်ကိုဆက်ပြီးကြုံစေပါတယ်။ဒီလက်နက်တွေကြောင့်ပျက်စီးဆုံးရှုံးမှုကလည်းကြီးပါတယ်။လက်ရှိမှာဒါတွေကြုံနေရတယ်လို့ဆက်ပြီးလည်းလုံနေကြပါတယ်။ဒါကြောင့်လက်နက်ကြီးသုံးစွဲမှုဟန်တာထိန်းချုပ်ရေးကအရေးကြီးပါတယ်။လူနေထူထပ်တဲ့နေရာတွေမှာလက်နက်ကြီးသုံးစွဲမှုရှောင်ရှားကြဖို့တပ်ဆိုင်ရာနိုင်ငံတွေလိုက်နာဆောင်ရွက်ဖို့လိုပါတယ
်။အရသာပြည်သူတွေကြုံရမဲ့အန္တရာယ်လျှော့ချရေးစီမင်းသစ်တွေချမှတ်ပေးဖို့လူအခွင့်အရေးလှုပ်ရှားသူတွေတောင်းဆိုနေတာပါအဲ့ဒီလိုမူဝါဒသစ်ချမှတ်တဲ့အခါတိုက်ခိုက်မှုအတွင်းတည်ဆုံရသူမိသားစုဝင်တွေကိုထောက်ပံ့ကူညီသွားရေးဆိုတဲ့အချက်လည်းပါဝင်သင့်တယ်လို့ထောက်ပြကြပြီးပေါက်ကွဲလွယ်တဲ့လက်နက်ကြီးကြောင့်ကြုံရတဲ့စာနာမှုဆိုင်ရာရေရှည်ဆိုးကျိုးတွေကိုဖော်ထုတ်ပြောဆိုဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာပါရှင်ယူကရိန်းစစ်ပွဲဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့တရုတ်နယ်အာဆီယံချာကုန်သွယ်ရေးတိုးတက်လာတဲ့အကြောင်းကိုတင်ပြပါမယ်တရုတ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်လာတဲ့အဖွဲ့ဝင်10နိုင်ငံပါ8တောင်အရှနိုင်ငံများအသင်းအာဆီယံဟာ2020ပြည့်နှစ်အတွင်းမှာပဲဥရောပသမဂ္ဂကိုကျော်လွန်ခဲ့တာပါအာဆီယံနဲ့တရုတ်ချာကုန်သွယ်ရေးကိုပိုများလာဖို့ရှိတယ်လို့လည်းပြောဆိုချပါတယ် VOA သတင်းတောက်အာဟာဒီယန်အုတ်တမကအင်ဒိုနီးရှားနိုင်ငံဂျကာတာကနေသတင်းပေးပို့ထားပါတယ်နားဆင်ပါရှင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံတကာပြပွဲခမ်းမကြီးမှာ China Home Life Indonesia ပြပွဲကိုလူပေါင်းရာချီလာရောက်ကြပါတယ်မလနှောင်းပိုင်းမှာကျင်းပတဲ့ဒီပွဲမှာတော့တရုတ်ကုမ္ပဏီ102ခုပါဝင်ပြသပြီးကျမရေးအသုံးဆောင်ကနေလျှက်စစ်ပစ္စည်းတွေထိထုတ်ကုန်ရချီပြတ်တာထားပါတယ် EasyVis လုပ်ငန်းက George Wu ကအခုလိုပြောပါတယ
်
ကျွန်တော်တို့ထုတ်ကုန်တွေကတော့လုံခြုံရေးကင်မရာတွေနဲ့အိမ်သုံးပစ္စည်းတွေကအဓိကပါအင်ဒိုနီးရှားဈေးကွက်ကကြီးပါတယ်ကျွန်တော်တို့ထုတ်ကုန်တွေကအင်ဒိုနီးရှားဈေးကွက်နဲ့ကိုက်ညီပါတယ
်နိုင်နေ
တရုတ်ထုတ်ပစ္စည်းဖြစ်ပြီး2019ခုနှစ်ကတည်းကရောင်းနေတာလို့ Inch Power ကErwin Apriya Shah ကအင်ဒိုနီးရှားဘာသာစကားနဲ့ပြောပြခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားမှာအခု2022ခုနှစ်အတွင်းကုန်စည်ပြပွဲတွေဇက်တိုက်ကျင်းပဖို့ရှိတဲ့အချက်ကပြပွဲတစ်ခုလည်းဖြစ်ပါတယ်။အရှေ့တောင်အာရှမှာလူဦးရေအများဆုံးအင်ဒိုနီးရှားဟာတရုတ်ထုတ်ကုန်တွေအတွက်အကျိုးရှိစေတဲ့ဈေးကွက်တစ်ခုလို့လည်းပြပွဲစီစဉ်သူတွေကပြောပါတယ်။ Andy Wismaya ကပြပွဲကိုစီစဉ်သူတူဖြစ်ပါတယ်။
အင်ဒိုနီးရှားဟာတရုတ်ရဲ့အဓိကဈေးကွက်တွေထဲကတစ်ခုဖြစ်ဖို့ရည်ရွယ်ထားပါတယ်
။အာဆီယံနဲ့တရုတ်အပါအဝင်အာဆီယံမဟုတ်တဲ့ငါးနိုင်ငံပါဝင်တဲ့ဒေတာရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEP ကိုအကောင့်ထည့်ဖို့နေချိန်မှာပဲကုန်သွယ်ရေးကပို့ပြီးတော့တိုးလာဖို့ခန့်မှန်းထားပါတယ်။သွင်းကုန်ကွန်ရှော့ချပီးရင်းနှီးမြှုပ်နှံမှုဆိုင်ရာအတားအဆီးတွေမရှိစေဖို့ရည်ရွယ်တဲ့ဒီကုန်သွယ်ရေးသဘောတူညီချက်ကိုလွန်ခဲ့တဲ့နှစ်နှစ်ကလက်မှတ်ထိုးခဲ့ကြပြီးဒီနှစ်အစောပိုင်းမှာစတင်တက်ရောက်ပါတယ်။အမေရိကန်ဥဆောင်ချိုးဘက်နဲ့ဒေတာရင်းလွတ်လပ်စွာကုန်သွယ်မှုအစင်မပြေဖြစ်ခဲ့ပြီးနောက်မှာအခုလိုပေါ်ပေါက်လာတာပါ။အမေရိကန်နဲ့တရုတ်ချာတင်းမာမှုဖြစ်တဲ့အခြေအနေကိုဒေတာရင်းကအစိုးရတွေကသူတို့စီးပွားရေးအကျိုးအတွက်အသုံးချခဲ့တယ်လို့လည်းသုံးသပ်သူDavid Samuel ကပြောပါတယ
် RCEP နိကလာတန
ေ RCEP ကိုအကောင့်ထည့်ဖို့တရုတ်ဘက်ကအမြန်တွန်းအားပေးနေတာပါတခြားနိုင်ငံတွေကလည်းအတီးပြူရေးစပြီးလုပ်နေကြပါပြီတရုတ်နဲ့အမေရိကန်တို့ကြားမပြေလည်ဖြစ်နေတဲ့အခြေအနေကိုအခွင့်ကောင်းယူပြီးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးအထူးသဖြင့်ပို့ကုန်တိုးမြှင့်ရေးအတွက်အသုံးချနိုင်ပါတယ
်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးလာတာကနေအင်ဒိုနီးရှားနိုင်ငံအတွက်အကျိုးရှိစေပါတယ်David Samuel ကအခုလိုဆက်ပြီးပြောပါတယ
်ကီတာဘူတူဘာ
နောင်လာမဲ့ဆယ်နှစ်15နှစ်အတွင်းယင်းဤမြို့နံမှုတွေအများကြီးလိုအပ်ပါတယ
်အင်ဒိုနီးရှားမှာတရုတ်ကုန်စည်တွေတင်သွင်းမှုတိုးလာနေပြီးသားအခြေအနေမှာ ASEP ကုန်သွယ်ရေးသဘောတူညီချက်ကစီးမျဉ်းစည်းကမ်းဘောင်တတ်မှတ်တာသာဖြစ်တယ်လို့သုံးသပ်သူတွေကယူဆပါတယ်ပြီးခဲ့တဲ့3နှစ်တာအတွင်းတရုတ်ဟာယင်းနံနဲ့သဘာဝဓာတ်ငွေမဟုတ်တဲ့သွင်းကုန်အများစုတင်သွင်းတဲ့အရင်းအမြစ်ဖြစ်လာပြီးဒါဆိုရင်အင်ဒိုနီးရှားနိုင်ငံရဲ့သွင်းကုန်အလုံးရဲ့၃ပုံ၃ပုံလောက်ရှိတယ်လို့လည်းအစိုးရစင်းစရာတွေကဖော်ပြပါတယ်ရှင်။တော်ရရှင်တို့အခုနားဆင်နေကြရတဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voenews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာသောရရှိများရှင် VUE မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲစီစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေထဲကသုတာထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရအောင်ပါရှင်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီသတင်းပတ်အတွက်တော့လူခွင့်ရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါ။မတ်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလူအခွင့်အရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကုလသမဂ္ဂလူခွင့်ရေးကောင်စီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တရက်ကိုအေဘီလတရက်နေ့ကချမှတ်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီအနေနဲ့မြန်မာပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကိုအပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးမြန်မာစစ်ကောင်စီကတော့ပယ်ချခဲ့ပါတယ်လို့ VOA မြန်မာပိုင်းအစီအစဉ်က AB လ5ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ထွက်ပေါ်လာချိန်မှာပဲရန်ကုန်တိုင်းအလုံမြို့နယ်မှာစစ်ကောင်စီတပ်ကအသက်၄နှစ်အရွယ်ကလေးငယ်ကိုမူကြိုကျောင်းအတွင်းဝင်ရောက်ဖမ်းဆီးတဲ့သတင်းတစ်ခုထွက်ပေါ်လာပါတယ်။ဒီသတင်းကို BBC သတင်းဌာနက AB လ5ရက်နေ့မှာအခုလိုဖော်ပြပါတယ်။ပြီးခဲ့တဲ့ AB 5ရက်နေ့ကအလုံမြို့နယ်အတွင်းမှာမူကြိုကျောင်းတစ်ခုကိုစစ်ကောင်စီတပ်တွေအရက်ဝတ်နဲ့ဝင်ရောက်ပြီးအသက်၄နှစ်အရွယ်မောင်တန့်ဖုံးဝေရန်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကလေးငယ်ရဲ့မိသားစုဝင်တွေနဲ့နှိစက်သူတွေကပြောပါတယ် PDF ကိုထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ကလေးငယ်ရဲ့မိခင်ဖြစ်သူကိုစစ်ကောင်စီတပ်တွေကရှာဖွေနေတာဖြစ်ပြီးအဲ့ဒီနေ့မှာပဲအလုံမြို့နယ်နေအိမ်မှာမိခင်ကိုဖမ်းဆီးလိုက်တယ်လို့ကလေးငယ်ကိုလည်းမူကြိုကျောင်းမှာတွားဖမ်းတာဖြစ်တယ်လို့ဆိုပါတယ
်ဘာကြောင့်များလင်းနှစ်အရွယ်ကလေးငယ်တအူးကိုမူကြိုကျောင်းအထိလိုက်ဖမ်းရတာပါလဲမိခင်ဖြစ်သူက PDF ကိုထောက်ပံ့လို့ဖမ်းနေဆိုရင်လေမိခင်နဲ့ပဲဆိုင်ပါတယ်မိခင်ကိုပဲဖမ်းရမှာပါလူမမဲအရွယ်ကလေးငယ်နဲ့ဘလို့မှမသက်ဆိုင်ပါဘူးလုံးဝမဖြစ်တဲ့ကိစ္စပါဘလို့ပဲဖြစ်ဖြစ်ဒီလောက်ရက်ဟာအလွန်ဆိုးရွားတဲ့လောက်ရက်ဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတစ်ခုလည်းဖြစ်ပါတယ်ဒီလောက်ရက်ဟာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကိုချင်းစာတရားကင်းမဲ့တဲ့လောက်ရက်လည်းဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကလေးတွေငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းကို1992ခုနှစ်ဩဂုတ်လ15ရက်နေ့မှာအဖွဲ့ဝင်အဖြစ်အတည်ပြုပါဝင်ခဲ့ပြီးနိုင်ငံပေါင်း140နှစ်အတူလက်မှတ်ရေးထိုးပါဝင်ခဲ့တာပါဒါ့အပြင်2012ခုနှစ်ဖေဖော်ဝါရီလ18ရက်နေ့နဲ့2019ခုနှစ်စက်တင်ဘာလ28ရက်နေ့မှာလည်းကလေးတွေငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂစာချုပ်ရဲ့နောက်ဆက်တွဲစာချုပ်တွေကိုပါလက်မှတ်ထိုးခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်သဘောတူစာချုပ်ပါအပိုက်19မှာနိုင်ငံအဖွဲ့အစည်းများကကလေးများကိုရုပ်ပိုင်းဆိုင်ရာသို့မဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုများမှကာကွယ်ရန်တင့်လျော်သောတရားဥပဒေပြဋ္ဌာန်းသည့်စီမံခန့်ခွဲအုပ်ချုပ်ခြင်းနှင့်ဆိုင်တဲ့လူမှုရေးနှင့်ပညာရေးအရေးယူဆောင်ရွက်ချက်များဆောင်ရွက်ရမည်ဟုဖော်ပြထားတာပါကလေးတွေငယ်အခွင့်အရေးသဘောတူစာချုပ်မှာအခန်းပေါင်း54ခန်းပါရှိပါတယ်အခန်း35မှာတော့ကလေးတွေကိုပြန်ပေးဆွဲတာအယောင်းဝယ်လုပ်တာနိုင်ငံတနိုင်ငံကနေတနိုင်ငံပို့လိုက်တာတွေကိုအစိုးရတွေကကာကွယ်ရမှာဖြစ်ပါတယ်လို့ဖော်ပြထားပါတယ
်မြန်မာနိုင်ငံအနေနဲ့ကလေးသူငယ်အခွင့်အရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတယ်လို့ မြန်မာနိုင်ငံမှာလည်းပြည်တော်စုလွတ်တော်ကနေကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ခုနှစ်ဇူလိုင်23ရက်နေ့ကအတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဆိုပါဥပဒေရဲ့အခန်းခွန်အပိုက်16ဓာတ်ရင်ကောက်မှာကလေးသူငယ်တိုင်းဂုဏ်သိက္ခာပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်နှင့်လုံခြုံမှုကိုအကြောင်းမဲ့ထိပါခြင်းမခံရစေရန်ဥပဒေနှင့်အညီကာကွယ်စောင့်ရှောက်ပိုင်ခွင့်ရှိသည်။ဒါ့အပြင်ကလေးသူငယ်အပေါ်အကြမ်းဖက်မှုမှကာကွယ်စောင့်ရှောက်ခြင်းဆိုတဲ့အခန်း16ရဲ့အပိုက်56မှာမြည်သူများကလေးသူငယ်အပေါ်တနည်းနည်းဖြင့်နစ်နာဆုံးရှုံးစေသည့်သို့မဟုတ်ထိခိုက်ဒဏ်ရာရစေသည့်ရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေစိတ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေလိင်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေမပြုတ်လောက်ရလို့အတိလင်းဖော်ပြထားပါတယ်ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေမှာကလေးဆိုတာအသက်18နှစ်မပြည့်သေးသူကိုဆိုလိုတယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်
ဒါပြင်အခန်း27အပိုက်88မှာအသက်10နှစ်မပြည့်သေးတဲ့ကလေးငယ်ရဲ့ပြုလုပ်မှုဟာပြစ်မှုမမြောက်စေရလို့ပြဋ္ဌာန်းထားပါတယ်ကလေးငယ်တွေကိုရုပ်ပိုင်းမပြောနဲ့စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတော့မလုပ်ရဘူးလို့အသေးချာတားမြစ်ထားပါတယ်ဒါကြောင့်လေးနှစ်ဆိုတဲ့အရွယ်ဟာငယ်လွန်းတဲ့အရွယ်ဖြစ်သလိုအကယ်၍ပြစ်မှုကျူးလွန်ခဲ့ရင်တော့ကလေးငယ်အခွင့်အရေးအရကင်းလွတ်ခွင့်ရကိုရရမှာဖြစ်ပါတယ်စစ်ကောင်စီအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်စေရေးမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့လူခွင့်ရေးကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင် NUG အစိုးရကဘလို့စ조사ဆောင်ရွက်နေတယ်လဲဆိုတာကိုလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်ကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်မတန်းတည်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်ဒီထွက်လာလူခွင့်ဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းနေပါတယ်။ဒီတော့လည်းပြီးသေးပါဘူး။ဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်ရှိကောင်စီကိုလက်နဲ့ဖိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးဖိတ်ဆို့ရေးယူမှုတွေလုပ်ဆောင်ဖို့တချို့များမှာကျူးလွန်တဲ့စစ်ရာဇဝေးဘောင်းရှိကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လုပ်ဆောင်တော့မှဖြစ်တယ်။
စစ်ကောင်စီအနေနဲ့ကုလသမဂ္ဂရဲ့သဘောတူစာချုပ်တွေအတည်ပြုပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလစ်လျူရှုကာလူခွင့်ရှုဖောက်မှုတွေကျူးလွန်နေတာကိုတွေ့နေရပါတယ်။ရန်ကုန်တမြို့ထဲမှာကိုဖမ်းဆီးထားတဲ့အထက်မှာကလေးသူငယ်300ပါဝင်ပြီးတေတံပေးခံထားရတဲ့အထက်မှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်တယ်လို့နိုင်ငံရေးကြီးသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းတွေအရသိရပါတယ်။အခုလိုကလေးသူငယ်အခွင့်အရေးတွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေကိုတားဆီးနိုင်ဖို့ဆိုရင်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားသလိုအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်တွင်းနိုင်ရဲ့ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကတော့မအေးသန္နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ပါရှင်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်အေးဆိုတဲ့တော်ရရှင်ကမင်္ဂလာပါ view ရေသတင်းများအတွက်ကျေးဇူးပါတဲ့နှင်းစီတပွင့်နဲ့စာတို့လေးရေးလာပါတယ်အဟောဒါဆိုတဲ့တော်ရရှင်ကတော့လေလိုင်းကလေတံတွေနားထောင်လာတာစပင်းတွေတောင်ဖြူလာပါပြီတဲ့ဟုတ်ကဲ့နားထောင်တာနှစ်တည်ကြာပြီးတော့အသက်ရွယ်ကြီးလာပြီးတော့စပင်းတွေဖြူလာတာလားဒါမှမဟုတ်နားထောင်ရင်းတဲ့သတင်းတွေကအုံနောက်စားလို့စပင်းတွေများဖြူလာလားကာလရှည်ကြာနားထောင်လာတယ်လို့ဆိုလိုတယ်ထင်ပါရဲ့နော်ဥဆံဝေဆိုတဲ့တော်ရရှင်ကလည်းမင်္ဂလာညချမ်းမှာ view ရေတဲ့စစ်ဆောင်ပြည်သူတွေဘေးရန်ကင်းကြပါစေမြမအရေးကုလနဲ့ ICC အမြန်ဆုံးအကူအညီပေးကြပါအမေစုကျန်းမာပါစေအရေးတော်ပုံအောင်ရမည်တဲ့ဥဆံဝေစုတွေများကြီးတောင်းလာပါတယ်ဟုတ်ကဲ့ပါဒီလိုသတင်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သတင်းရှင်တယောက်ရှင်းလိုင်းဆိုတဲ့သတင်းရှင်ကတော့ VOE ပြည်သူရေးတဲ့အသံတွေကိုနားထောင်ပေးပါနားလည်ပေးပါ တစ်ချိန်ကစိတ်ဝင်စားခဲ့ပါဘူးဒီသတင်းတွေအခုတော့ပြက်ပြက်တသားရက်တည်ပြပါနော်တေဆုံးသွားတဲ့သူတွေအပြစ်မဲ့ပြည်သူတွေမိဘတိုင်းချစ်မြတ်လို့ရတဲ့ရင်သွေးငယ်ကလေးတွေကဆုံးရှုံးရတာမိဘတိုင်းရင်ကွဲယူကျုံမရဖြစ်ရပါတယ်တဲ့ရှင်လိုင်းဆိုတဲ့သရရှင်ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာရောကမ္ဘာမှာရောသတင်းတွေကကြီးရမြင်ရတာစိတ်ထဲမကောင်းစရာများပါတယ်နော်နောက်ထပ်သောရရှင်ကလည်းအခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဇဝီနောင်လို့တော့အတန်ထွက်မယ်ထင်ပါတယ်အင်ကိုပြန်ဖို့လည်းအခက်ကြုံနေပါပြီပြည်သူတွေအတွက်အာဏာသိမ်းစင်ပြီးကစားလို့အရာရာအဆင်မပြေတော့ပါဘူးနိုင်ငံသားမှာမြန်မာနဲ့အိန္ဒိချင်းထိုင်းကစီးပွားရေးအဆင်ပြေတယ်မလားဘာမဆိုထိုင်းထုတ်လို့ခြင်းနေအခုတော့ဈေးကိုနှစ်ဆလောက်တက်နေတာတိုင်းပြည်အုပ်ချုပ်နေတဲ့မင်းကပြည်သူတွေကိုကိုခြင်းမစားလို့ပါတဲ့။သူကလည်းသူကြုံတွေ့နေရတဲ့အခက်အခဲရှင်တွေကိုရေးလာပါတယ်ရှင်။အခုဆိုရင်နှစ်တကူကနေလို့တကြံအောင်ကြတော့မှာပါနော်။တကြီးကြကြပြောရရင်တော့2021မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ကြားတဲ့ဒုတိယမြောက်တကြံပဲဖြစ်ပါတယ်။ကိုဗစ်ကရောဂါနှစ်နှစ်ပါဆက်ပြီးရည်မဲဆိုတော့အားလုံးလွတ်လွတ်လပ်လပ်မပြောပါရတာ၃နှစ်ပြည့်မြောက်တဲ့တကြံလည်းဖြစ်ပါလိမ့်ရှင်။ကျမတို့ရှိကိုစာရေးနေကြတော့ရှင်တရက်ကတော့ VOE ရဲ့အစီအစဉ်တစ်ခုအကြောင်းလည်းရေးရင်းနဲ့မနစ်ကသူကြုံတွေ့နေရတဲ့ဒီတကြံကိုတွေ့အဖြစ်ပြက်တစ်ခုကိုလည်းစာရေးပြလာပါရည်
။ဒေါခင်မျိုးသက်ရဲ့နည်းပညာကဏ္ဍမှာလေရင်အသေးစားလေးနဲ့ကဘာပတ်ခဲ့တဲ့မိန်းကလေးရဲ့အသွားခရီးစဉ်ရောအပြန်ခရီးစဉ်မှာတင်ပြပေးခဲ့တဲ့အတွေ့အထူးကိုကျေးဇူးတင်နေပါရည်။ဒေါခင်မျိုးသက်ရော VOE ရောကျေးဇူးပါနော်။ဒါနဲ့တကြံပြန်ရောက်လာပြန်ပါပြီ VOE ရေ2021ကြံတဲ့နေ့ရဲ့အဖြစ်ဆိုးလို့ပြောလို့ရတဲ့ရိုင်းဆိုင်တဲ့လုံရံမျိုးနဲ့ကျမကိုတိုက်ရိုက်တိုက်ခိုက်ခဲ့တာကိုကျမအတွက်နဲ့မိသားစုကိုထိခိုက်မှာစိတ်ပူမိတာနဲ့ပဲအခုချိန်ထိခက်ခဲနေရပါတယ်။စာဖို့ရတာလည်းနာမည်ဝှက်ခိုင်းနေရပါတယ်။2021ကြံတဲ့နေ့3နာရီတိုင်းပြည်ကမင်းမဲ့တယ်လို့ဖြစ်နေပြီးတောချောင်တွေကမြူးလူပျော်ပါကျမအိမ်ကိုတိတ်ဆိတ်ရပါမလားဆိုပြီးရဲရဲတင်းတင်းရန်လာလို့တဲ့သူကသာသနာရေးဦးစီးမှုဆိုတဲ့လူခုချက်ချင်းစောင်းမောက်ဖွင့်ထားတဲ့နေရာမှာလိုက်ကြရမယ်တဲ့သူ့ညာလူနဲ့သူ့အစင်တန်းကိုသူ့အနေနဲ့အတော်ကိုမြင်မာနေတယ်လို့ဒီလူအထင်ရောက်နေမှာစိုးလွန်ပါတယ် VOE ရဲ့ကျမတို့မြန်မာနိုင်ငံသားတွေဟာညီညွတ်ချင်းသည်အင်အားဆိုတာကိုသိတော့အခါကြမှာများရနိုင်ကြပါမလဲ VOE ရဲ့
တကြံမှာသူကိုယ်တိုင်ကြုံတွေ့နေရတာပါဆိုပြီးတော့ကျမတို့စီစာရေးနေကြသရရှင်ရေးပြီးသူ့ရဲ့အတွေ့အကြုံကိုဝေမျှလာတာဖြစ်ပါလိမ့်ရှင်ယူကရိန်းနိုင်ငံမှာရုရှားကျူးကျော်စစ်ဖြစ်လာခဲ့တာသတင်း6ပတ်ကျော်အောင်ကြာခဲ့ပါပြီနော်ယူကရိန်းနိုင်ငံကရဲသားပြည်သူတွေတိုက်ခိုက်ခံရတဲ့သတင်းတွေနဲ့နေစဉ်လို့ကြားနေရတာအတော့ကိုစိတ်ထိခိုက်စရာကောင်းပါတယ်ဒီယူကရိန်းနိုင်ငံကကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းချက်တချို့ရဲ့မှတ်ချက်လေးတွေကိုလည်းနည်းနည်းဝေမျှပေးသွားချင်ပါတယ်ဂျွန်ဂျာဆိုတဲ့သတင်းရှင်ကဒီယူကရိန်းကရုရှားကျူးကျော်စစ်စစ်ပွဲကြီးပို့ပြီးတော့ကျေပြန့်သွားမှာကိုနိုင်ငံတကာကကြောက်ပြီးတော့ငြိမ်နေလိုက်လေရုရှားကယူကရိန်းပြီးသွားရင်နောက်ထပ်ခြေလှမ်းတွေလှမ်းလာအောင်မယ်ဆိုပြီးတော့သတိပေးလာပါတယ်။ဥဆိုးဆိုတဲ့သရရှင်ကတော့ဒီယူကရိန်းနိုင်ငံကရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲကြီးဘလို့အဆုံးသတ်မလဲဆိုပြီးကျမတို့တင်ဆက်ပေးခဲ့တဲ့ပုံပြရုပ်သံသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ဒီသတင်းပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်။အဲ့ဒီအချိန်မှာပြောထားတာကရုရှားကိုတရုတ်ကဖျံဖျားရင်တော့ဒီစစ်ပွဲကြီးကဒီတန်တမန်ရင်းကြီးနဲ့ဖြည့်ရှင်းလို့ရမယ်လို့ပြောထားတာပါ။ဒီမှာသရရှင်ဦးဆိုကဘရမရုရှားကိုတရုတ်ကဖျံဖျားမှာမဟုတ်ပါဘူးတဲ့။ကမ္ဘာစက်ကုံမှာလူမိုက်အားပင်နာမည်လဲအပြစ်မခံခြင်းမြင်ပေ။သူကိုယ်တိုင်ကထိုင်ဝမ်ကိုတိုက်ခိုက်သိမ်းပိုက်ချင်နေတာဖြစ်လို့ပါတဲ့။ကိုယ့်ရဲ့ပြည်သူတွေရင်းမြစ်ဒီမှာတန်ခါနဲ့တိုက်ခိုက်တာကွန်မြူနီတရုတ်အစိုးရအဖြစ်နာမည်ပြတ်ထားပြီးသားပါဆိုပြီးတော့ဒီသရရှင်ရေးလာပါလိမ့်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သရရှင်တချို့ရစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်ရှင်မြန်မာပြည်သားတွေကိုဂရုစိုက်ပေးပါလေးစားရပါတော့ view အဖွဲ့သားများခင်ဗျာလို့ရေးလာတဲ့သရရှင်ကဝင်းမင်းဖြစ်ပါတယ
်အမျိုးတို့ရေတနိုင်ငံလုံးသွေးအိုင်နဲ့ရောက်မှကူညီမာလာဗျာပြည်သူတွေကိုမညာမတာနှင်းစေတာလဲအားလုံးအသိပါပဲကျွန်တော်တို့မူပင်မျိုးနယ်ကစံပြကြီးရွာဆိုတာဟိုးတို့ကစစ်တပ်အထိနာခဲ့တဲ့နေရာပါသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလုတော့တာပါပဲဒီမှာအခုတော့ကျောင်းတွေပိတ်သွားပါပြီ မူလာတန်းတွေပါမပိတ်ခင်တုန်းကတနေ့ရွာသား၃ယောက်တညာ၃ယောက်အလဲကြစောင့်ပေးရတယ်လုံချုံရေးအတွဲတဲ့ကြောင်းမထားတဲ့သူရောကြောင်းထားတဲ့သူရောအားလုံးစောင့်ပေးရတယ်90ပြည့်လုံနှစ်တွေကိုတတိယရတယ်ပြည်သူတွေမွဲတေပြာကြဘဝကိုအသက်သွင်းပေးခဲ့တဲ့စစ်တပ်အခုလေဒုက္ခပေါင်းစုံတနေငင်လုံးကိုပေးနေပါပြီကူညီပေးမှကြပါနိုင်ငံတကာကမကူညီရင်လူမျိုးတုံးဘဝပါရောက်တော့မှာမို့အားလုံးကူညီနိုင်ပါစေလို့ဆုတောင်းပါတယ
်ပြင်ဖွဲ့စာရေးလာတဲ့သရရှင်နိုင်ငံတကာကနေကူညီပေးပါလို့လည်းပြောလာပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သရရှင်တွေပို့ပြောအကောင်းမွန်အဆင်ပြေတဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကတော့သတင်းတွေထဲကသုတအဖတ်ဆင်ကဏ္ဍကိုတင်ပြမှာဖြစ်ပါတယ်ဒီသတင်းပတ်အတွက်တော့နိုင်ငံတကာကစစ်တပ်တွေရဲ့အသုံးစရိတ်ဘတ်ဂျက်ငွေတွေနဲ့ပတ်သက်လို့မညွညွလွင်ကပြောပြထားပါတယ်ရှင်
ကမ္ဘာပေါ်ကနိုင်ငံအများစုမှာလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့စစ်တပ်ဆိုတာရှိပါတယ်။ဒါကြောင့်ဒီစစ်တပ်တွေအတွေ့နိုင်ငံရဲ့အသုံးစရိတ်ဘတ်ဂျက်ငွေတွေလည်းရထားသုံးစွဲထားရတာပါ။အဲ့ဒီလိုစစ်အသုံးစရိတ်တွေသုံးစွဲတာမှာအမေရိကန်ပြည်အောင်စုကတော့ကမ္ဘာနိုင်ငံတွေထဲမှာစစ်အသုံးစရိတ်သုံးစွဲမှုအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်က2022ခုနှစ်နောက်ဆုံးရယူထားတဲ့စည်းစရားတွေအရတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ980ဘီလီယံရှိတယ်လို့ဖော်ပြပါတယ်။ဒီကမ္ဘာလုံးမှာရှိတဲ့နိုင်ငံတွေအားလုံးအသုံးစရိတ်ပေါင်းရဲ့3ပုံ2ပုံကျော်ရှိတာပါ။နိုင်ငံ GDP နဲ့ကြည့်ရင်တော့ 3.8 ရာခိုင်နှုန်းသုံးစွဲပါတယ်။အမေရိကန်ပြည်အောင်စုဟာစစ်အသုံးစရိတ်အများဆုံးနိုင်ငံတစ်ခုဖြစ်တဲ့အပြင်ကမ္ဘာမှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တယ်လို့လည်းစီးရင်စရာတွေကဖော်ပြထားပါတယ်။ဒုတိယစစ်အသုံးစရိတ်အများဆုံးနိုင်ငံကတော့တရုတ်နိုင်ငံပါ။အမေရိကန်ဒေါ်လာဘီလီယံ230သုံးစွဲပါတယ်။ပြီးခဲ့တဲ့2020ခုနှစ်ထဲခုနှစ်ရာခိုင်နှုန်းပိုပြီးသုံးစွဲလာတာလည်းဖြစ်ပါတယ်။နိုင်ငံ GDP နဲ့ကြည့်မယ်ဆိုရင်တော့ 1.5 ရာခိုင်နှုန်းရှိတာပါ။တရုတ်နိုင်ငံဟာကမ္ဘာမှာတတိယစစ်အင်အားအကြီးမားဆုံးနိုင်ငံဖြစ်ပါတယ်။ဂျာမနီနိုင်ငံကတော့စစ်အသုံးစရိတ်တတိယအများဆုံးဖြစ်ပါတယ်။2022ခုနှစ်အတွက်စစ်အသုံးစရိတ်အမေရိကန်ဒေါ်လာဘီလီယံ130သုံးစွဲပါတယ်။ပ
ီးခဲ့တဲ့နှစ်2021ထဲ109ရာခိုင်နှုန်းပိုပြီးသုံးဆွဲတာပါနိုင်ငံ GDP ရဲ့ 2.6 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့ဂျာမနီနိုင်ငံဟာလောလောဆယ်မှာတော့ကမ္ဘာပေါ်ကစစ်အင်အားအကြီးမားဆုံးထိတ်တန့်စေနိုင်ငံစီးရင်ထဲမှာမရှိပါဘူးအဆင့်16မှာပဲရှိပါတယ်စစ်အသုံးစရိတ်အများဆုံးအဆင့်5မှာရှိတဲ့နိုင်ငံကတော့အိန္ဒိယနိုင်ငံဖြစ်ပါတယ်ဒီနှစ်အတွက် American Dollar Billion 83ဆွဲပါတယ်ပြီးခဲ့တဲ့နှစ်ကထဲ10ရာခိုင်နှုန်းပိုပြီးသုံးလာတာပါနိုင်ငံ GDP နဲ့တွက်ကြည့်ရင်တော့ 1.1 ရာခိုင်နှုန်းရှိပါတယ်အိန္ဒိယနိုင်ငံကတော့ကမ္ဘာစစ်အင်အားအကြီးဆုံးနိုင်ငံတွေစီးရင်မှာပါဝင်ပြီးသဒ္ဒုထအဆင့်မှာရှိနေတာပါ United Kingdom UK ကတော့စစ်အသုံးစရိတ်အများဆုံးအဆင့်5နေရာမှာရှိပါတယ် American Dollar 50ကနေ80 Billion အတွင်းရထားသုံးဆွဲပါတယ်ပြီးခဲ့တဲ့နှစ်နဲ့သုံးဆွဲမှုဘတ်ဂျက်အတူတူပဲဖြစ်ပါတယ်။နိုင်ငံ GDP အရတော့200ရာခိုင်နှုန်းရှိတာပါ။ UK ရဲ့စစ်အင်အားကတော့ကမ္ဘာအဆင့်800မှာရှိပါတယ်။ကမ္ဘာပေါ်ကစစ်အသုံးစရိတ်အများဆုံး10နိုင်ငံမှာအာဆီယံနိုင်ငံတွေထဲကတစ်ခုမှတော့မပါပါဘူး။ဒါပေမဲ့အာဆီယံဒေသတွင်းနိုင်ငံတွေထဲမှာစင်ကာပူနိုင်ငံကစစ်အသုံးစရိတ်အများဆုံးသုံးဆွဲတယ်လို့လေ့လာသူတွေကဖော်ပြထားပါတယ်။လုံးလုံးစစ်စစ်တိုက်နေတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေကိုကြည့်မယ်ဆိုရင်တော့ရုရှားရဲ့စစ်အသုံးစရိတ်ကတရဝင်းစင်းတွေအရတော့ American Dollar 37 billion ရှိပြီးယူကရိန်းကတော့ American Dollar 5 billion ကျော်ရှိပါတယ်စစ်အင်အားအနေထားအရတော့ရုရှားကကမ္ဘာအဆင့်2နေရာမှာရှိပြီးယူကရိန်းကတော့ကမ္ဘာအဆင့်22နေရာမှာရှိပါတယ်ရှင်
မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတပတ်စင်ခဏကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြနေတဲ့ထူးခြားစံပြသတင်းများအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုငင်းချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါလေရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်တွတ်တော်အစအဦးနာမှာမြေခွေးတစ်ကောင်တောင်ကျန်ပြီးလူတွေကိုလိုက်ကိုက်နေတာကြောင့်ဖမ်းဆီးပြီးတော့ဆေးထိုးတက်လိုက်ရပါတယ်။အနီရောင်မြေခွေးမလေးရဲ့အကိုက်ခံရတဲ့သူ9ဦးလောက်ရှိပြီးတော့အကိုက်ခံရတဲ့သူတွေထဲမှာတွတ်တော်အမတ်တဦး၊သတင်းတောင်တဦးနဲ့လွတ်တော်လုံခြုံရေးတဦးလည်းပါဝင်ပါတယ်။ခွေးယူရောဂါပိုးစစ်ဆေးဖို့အတွက်မြေခွေးမလေးကိုတက်လိုက်ရတာဖြစ်ပြီးဆေးစစ်လိုက်တဲ့အခါမှာလည်းခွေးယူရောဂါပိုးရှိနေတာကိုတွေ့ခဲ့ရတာကြောင့်အကိုက်ခံရတဲ့သူတွေကိုလည်းကာကွယ်ဆေးလာထိုးကြဖို့အကြောင်းကြားနေပြီလို့မြို့တော်ဝါရှင်တန် DC ကျန်းမာရေးဌာနကပြောပါရယ်။အခုအနီရောင်မြေခွေးမလေးရဲ့ကလေးမြေခွေးပေါက်3កောင်ကိုလည်းဖမ်းမိခဲ့ပြီးခွေးယူရောဂါပိုးရှိနိုင်တာကြောင့်ဆေးထိုးတက်ခဲ့ရပါရယ်။အမေရိကန်လွှတ်တော်ဘရဝုံအတွင်းမှာမြေခွေးခိုအောင်တဲ့နေရာတွေရှိနိုင်ပြီးမြေခွေးပေါက်လေးတွေကျန်နေနိုင်သေးတာကြောင့်သတိဆန်ထိန်းချုပ်ရေးဌာနကသတိပေးချက်တွေလည်းထုတ်ပြန်ထားပါရယ်ရှင်။
ဆက်ရုပ်လမ်းနှစ်ဖက်နဲ့ငပြောသည့်အခွန်နှွာပေးနိုင်တဲ့ဆက်ရုပ်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကပညာရှင်တွေကတီထွင်လိုက်ပါတယ်။ငပြောသည့်ကိုမထိခိုက်စေပဲအခွန်ကို3မိနစ်အတွင်းခွာပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်လိုက်တာပါ။ဆက်ရုပ်တွေအစားအစာတဲလာပြီးတဲ့အဆင့်ကနေပို့ပြီးတော့အဆင့်မြင့်တဲ့တူအောင်လိုက်တူတဲ့လေးလာမှုဖြစ်စဉ်ဖြစ်တယ်လို့တိုကျိုတက္ကသိုလ်ကပညာရှင်3ဦးကမှတ်ချက်ပေးပါတယ်။ရာနဲ့ချီတဲ့အကြိမ်ပေါင်းများစွာတရုတ်ပြပြီးတော့အချက်အလက်တွေကိုဆက်ရုပ်ကမှတ်သားနိုင်အောင်တီထွင်ထားတာဖြစ်ပါတယ်။ငါပြောသည့်ပုံမပြောင်း58ရာခိုင်နှုန်းအောင်မြင်ဖို့ဆက်ရုပ်ကို73နိုင်လောက်လေ့ကျင့်ပေးခဲ့ရတယ်လို့လည်းပြောပါတယ်ဒီတီထွေမှုကနေလူသားတွေရဲ့နေ့စဉ်လုံဆောင်နေတဲ့လုပ်ငန်းတွေတော်တော်များများမှာဆက်ရုပ်တွေပုံပြီးတာဝန်ယူနိုင်ဖို့နဲ့အလုံသမားယောနယ်လာတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အထောက်အကူဖြစ်မယ်လို့ညွှန်လင်းထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ကလူတူဆက်ရုပ်တရုတ်ဟာဉာဏ်ရည်တုနည်းပညာ AI ကိုသုံးပြီးလူပုံတူပကြီးကားတွေဆွဲနိုင်နေပါပြီ။အိုက်ဒါလို့နာမည်ပေးထားတဲ့အဲ့ဒီလူတူဆက်ရုပ်ဟာကမ္ဘာပရမအူဆုံးလူပုံတူဆွဲနိုင်တဲ့အနုပညာရှင်ဆက်ရုပ်လို့သူ့ကိုဖန်တီးသူတွေကပြောပါရယ်။2019ခုနှစ်ကတည်းကဒီဆက်ရုပ်ကိုပညာရှင်အယောက်30နဲ့ဖန်တီးခဲ့ကြတာပါ။အိုက်ဒါဆက်ရုပ်ဟာပုံမှန်ပကြီးဆရာတွေ၃နဲ့စေဘန်းနဲ့စုတ်တန်တွေကိုတုံးပြီးပကြီးရေးလိုက်တာဖြစ်ပါရယ်။လူပုံတူကိုလည်းမျက်လုံးကကင်မရာကိုတုံးဓာတ်ပုံရိုက်ထားလိုက်ပြီးတော့ပကြီးရေးတဲ့နေရာမှာသုံးတာပါပကြီးဆွဲတဲ့အချိန်ရှေ့ကထိုင်နေတဲ့သူကိုကြည့်တယ်လို့ထင်ရပေမဲ့တကယ်တမ်းမှာတော့သူ့မှတ်ညံထဲမှာမှတ်ထားတဲ့ပုံကိုအားပြုပြီးပကြီးရေးတာပါလူသားပကြီးဆရာတွေလိုအယောင်တွေကိုမရောဆက်နိုင်သေးပေမဲ့လည်းပေးထားတဲ့ဆေးတွေကိုသုံးပြီးလူနဲ့အတူဆုံးပကြီးတွေကိုဆွဲနိုင်နေပါပြီဉာဏ်ရည်တုနည်းပညာ AI ကိုသုံးပြီးတော့လည်းရေးဆွဲတာကြောင့်ဆက်ရုပ်ဟာ
သူ့ဟာသူဆုံးဖြတ်ချက်ချပြီးတော့လူတယောက်ရဲ့ပုံတူကိုနှစ်ခါဆွဲရင်ပုံတစ်ခုမတူအောင်ဆွဲနိုင်ပါတယ်။ပုံတစ်ပုံကိုဆွဲဖို့အတွက်ကတော့45မိနစ်ကနေတနားရီကျော်ကျော်ကြာတတ်ပြီးပုံကြီးရင်တော့9နာရီလောက်ကြာပါတယ်။ဒီဆက်ရုပ်အိုက်ဒါကရေးဆွဲတဲ့ပုံတွေကိုရောင်းချရတဲ့အတွက်လဲဒေါ်လာ100,000ကျော်လောက်ရရှိပြီးဖြစ်ပါတယ်။လောက်ကုန်ကြရင်တော့အီတလီနိုင်ငံဗင်နစ်မြို့ကပွဲတော်မှာသူ့ပကြီးကလက်ရာတွေကိုပြသဖို့တွားရောက်မှာဖြစ်ပါတယ်ရှင်။
ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာယူစီယန်လို့ခေါ်တဲ့ခုဘာသာကိုဆယ်ဖီဓာတ်ပုံရိုက်နိုင်တဲ့ပြတိုက်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီယူစီယန်ဟာဈေးဝယ်စင်တာကြီးတစ်ခုအတွင်းမှာတည်ဆောက်ထားတာဖြစ်ပြီးကြီးစုသူတွေအနေနဲ့လည်းပြကန်းတွေမှာကိုယ်တိုင်ပါဝင်ဆင်နွှဲနိုင်တဲ့ပြတိုက်မျိုးဖြစ်ပါတယ်။လာရောက်သူတွေအနေနဲ့ဓာတ်ပုံလှလှလေးတွေရိုက်နိုင်မှုအခန်းတွေကိုဖန်တီးထားသလို TikTok ဗီဒီယိုတွေဖန်တီးဖို့တေးဂီတာတွေကိုလည်းပြင်ဆင်ထားပါတယ်။ဥပမာ emoji room လို့ခေါ်တဲ့အခန်းမှာအပြာရောင်နဲ့အဝါရောင်ရီမောနေတဲ့ဘောလုံးမျက်နှာပုံစံလေးတွေထည့်သွင်းထားပြီးတော့နောက်အခန်းတွေမှာတော့နီယိုမီလုံးတွေကြားဓာတ်ပုံရိုက်နိုင်အောင်ဖန်တီးထားပါဗျ။အခုလိုပြတိုက်မျိုးကိုနယ်သာလန်နိုင်ငံမှာစတင်ခဲ့ပြီးတော့အဲ့ဒီမှာတော့နှစ်ခုရှိပြီးဆွီဒင်မှာတော့ပထမဆုံးဖြစ်ပါတယ်။လူမှုကွန်ရက်ဆိုရှယ်မီဒီယာတွေအသုံးများတဲ့ခေတ်ကြီးထဲမှာကိုယ်ပါတာကိုဆယ်ဖီအလှဓာတ်ပုံရိုက်တာတွေများလာတာကြောင့်အမျိုးသမီးငယ်လေးတွေရဲ့စိတ်ကြမ်းမာရေးပေါ်တက်ရောက်မှုတွေကိုစိုးရိမ်တာတွေရှိပေမဲ့လည်းယနေ့ခေတ်ရဲ့အစိပ်ပိုင်းတစ်ခုလိုဖြစ်နေတာကြောင့်ပိုကောင်းအောင်ဖန်တီးတည်ထွင်ဖို့ပဲရှိတယ်လို့ဒီပြတိုက်မန်နေဂျာဆိုဖီယာမီကင်နီမီကပြောပါတယ်။ဒီပြတိုက်ကိုဆယ်ကျော်တက်အရွယ်အများစုလာရောက်ကြပြီးတော့လူကြီးတချို့လည်းလိုက်ပို့တဲ့အနေနဲ့လာကြပါတယ်ခင်ဗျာ
။ထူးခြားဆန်းပြသတင်းများသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအတွက်အပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခန္ဓာတွေသတင်းဆောင်ပါတွေထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ထံကတုံ့ပြန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြมาဖြစ်ပါတယ
်ရုရှားတပ်တွေဝင်တိုက်နေတဲ့ယူကရိန်းအရှေ့ဘက်ကလူဟန်စ်ဒေတာကနေအချိန်မနှောင်းခင်ဘေးလွတ်ရာကိုထွက်သွားကြဖို့ဒေတာကအရာရှိတွေပန်ကြားနေချိန်မှာပဲရုရှားတပ်တွေကတနင်္ဂနွေနေ့မှာအဲ့ဒီဒေတာကစာတင်ကြောင်းတကြောင်းနဲ့လူနေအဆောက်အဦတွေကိုပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ယူကရိန်းကိုအ мян သိမ့်ပိုက်မဲ့ရုရှားရဲ့အစီအစဉ်အထမမြောက်ဖဲဖြစ်နေတဲ့အတွက်ယူကရိန်းအရှေ့ဘက်ကိုဆက်ပြီးတိုက်ခိုက်ဖို့တပ်မှူးတစ်တယောက်ကိုရုရှားကခန့်ဖို့ပြင်နေပါတယ်အသည့်ခန့်ဖို့အတွက်ရာထားသူဟာစီးရီးယားနဲ့တခြားစစ်မဲ့ဖြစ်ပွားတဲ့ဒေတာတွေမှာအရက်သားတွေပေါ်မှာရရဆက်ဆက်နှိမ်နင်းသူလို့သတ်မှတ်တာခံရတဲ့အသက်60အရွယ်ဝါရင်ရုရှားဗိုလ်ချုပ်ကြီးအလက်ဇန်ဒရာဒေဗော်နီကော့ဖ်ဖြစ်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံမှာဖြစ်ပြီးအိန္ဒိယအနေနဲ့ရုရှားစီကလောင်စာဆွန့်ရင်တွန်းမြင့်ဝယ်ယူတာတွေမလုပ်ဖို့ရှင်းရှင်းလင်းလင်းပြောကြမှာဖြစ်ကြောင်းသမ္မတအိမ်ဖြူကပြောပါတယ်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာခိုလုံနေကြတဲ့မြန်မာနိုင်ငံသားတွေအတွက်စာနာမှုရအတိမတ်ပြုကပ်ပြားထုတ်ပေးဖို့ပြည်နယ်အာဏာပိုင်တွေစီစဉ်နေပါတယ်မြန်မာဒုက္ခသည်16,000လောက်ကိုအတိမတ်ပြုကပ်ပြားထုတ်ပေးဖို့အတွက်ဇန်နဝါရီလကုန်ကတည်းကလုပ်နေတာဖြစ်တယ်နဲ့ကိုဗစ်ကြောင့်နှောင့်နှေးရတာဖြစ်ပြီးအခုတော့မီဇိုရမ်ပြည်နယ်အိုက်ဇောမှာဒီတစ်ပတ်အတွင်းစတင်စီစဉ်သွားမယ်လို့ဆိုပါတယ်
တရင်ချင်းချုပ်ကိုဒေါခင်မြွတ်သက်တင်ပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းထိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူတို့သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပ
ါ This program has come to you from the Voice of America, Washington.